Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ23ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းအယူတင်ဆက်မှာဖြစ်ပါတယ
်ကျွန်မကခင်ဗျတက်ပါမင်္ဂလာပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါပါ။ရုရှားချူကြောင့်မှုအဆုံးသတ်အောင်ယူကရိန်းနေနေတချို့ကိုပြရဖို့အတွက်အဆိုပြုချက်ကိုပိုလန်သမ္မတကပယ်ချလိုက်ပါတယ်။ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဂျပန်တချို့ကကန့်ကွက်ဆန္ဒပြနေကြတာပါ။ကိုဗစ်ကရောဂါဟာမလွန်မြောက်သေးပါဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကတတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါပါ။
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်သတင်းဆောင်ပါတစ်ပုဒ်မှာတော့
စစ်ကောင်စီဆန့်ကျင်ရေးအင်အားစုအားလုံးရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုတဲ့အနေနဲ့ဆက်ပြီးတော့တည်ငြိမ်ငြိမ်ခိုင်ခိုင်မာမာရှိတယ်ဆိုတော့သက်တည်ပြတဲ့ပွဲဖြစ်တယ်လို့ကျွန်တော်သုံးသပ်ရမှာဖြစ်ပါတယ
်ဒါတော့အမေရိကန်အာဆီယံဆွေးနွေးပွဲအပေါ်မှာသုံးသပ်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်တခါအာရှဘက်ကိုခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်ရလဒ်တွေနဲ့ပတ်သက်တဲ့စူးစီးတင်ပြချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံကိုရောက်နေတဲ့ပိုလန်သမ္မတအန်ဒရီဒူဒါဟာတနင်္ဂနွေနေ့ကယူကရိန်းလွှတ်တော်မှာမင်ခွန်းပြောကြားခဲ့တာဖြစ်ပြီးသုံးလကြာနေပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်အဆုံးသတ်စေဖို့အတွက်ယူကရိန်းကသူ့ရဲ့နေနေတချို့ကိုပြည့်ရဖို့အကြံပြုချက်ကိုခါခါတည်တည်ပဲညှင်းပယ်လိုက်ပါတယ
် Niestety w Europie w ostatnim czasie pojawiały i pojawiają się także niepokojące głosy z żądaniami żeby Ukraina
Ukraine နဲ့ရုရှားသမ္မတပူတင်တောင်းဆိုတာတွေကိုပြောဖို့တင်တယ်လို့ဆိုရင်ပြီးပြောနေကြတာတွေရှိပါတယ်ကျွန်တော်ကတော့ရှင်းရှင်းပဲပြောပြရစီယူကရိန်းအနာဂတ်နဲ့ပတ်သက်ပြီးတော့ယူကရိန်းတွေပဲဆုံးဖြတ်ခွင့်ရှိပါတယ်လို့ပိုလန်သမ္မတကပြောသွားတာပါ။ရုရှားကယူကရိန်းကို February 24မှာဝင်ရောက်ကျူးကျော်စင်ကစပြီးယူကရိန်းလွှတ်တော်မှာပထမဆုံးမင်ခွန်းပြောကြားတဲ့နိုင်ငံခြားခေါင်းဆောင်ဖြစ်တဲ့ပိုလန်သမ္မတဒူဇာကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရုရှားတပ်တွေယူကရိန်းပိုင်နယ်ထက်ကနေလုံးဝထွက်သွားရမယ်လို့တောင်းဆိုနေတာဖြစ်ကြောင်းပြောကြားခဲ့တာပါ။ယူကရိန်းကသူ့ရဲ့ပိုင်နယ်1စင်တီမီတာလောက်ကိုပဲစီးပွားရေးကြောင့်ဖြစ်စေနိုင်ငံရဲ့ရည်မှန်းချက်အတွက်ဖြစ်စေဇရေးလိုက်မယ်ဆိုရင်ဒါဟာယူကရိန်းနိုင်ငံအတွက်တည်းမကဘဲအနောက်နိုင်ငံတွေအားလုံးကိုထိခိုက်စေမယ်လို့လည်းပြောပါတယ်။ပိုလန်ဟာစစ်ကြောင့်ထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားတာပါ။ပိုလန်သမ္မတကတော့ EU ဥရောပတမကမှာယူကရိန်းအဖွဲ့ဝင်ဖြစ်မလာမရှင်းသူလှုပ်ဆောင်မယ်လို့ပြောပါတယ်။ယူကရိန်းလွှတ်တော်မှာပိုလန်သမ္မတမင်ခွန်းပြောနေချိန်မှာပဲယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာတိုက်ပွဲတွေကပြင်းထန်နေတာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒွန်ဘတ်စ်ဒေသအခြေအနေကတိတ်ခက်ခဲနေကြောင်းဒါပေမဲ့ယူကရိန်းနိုင်ငံဟာ3လနီးပါးစစ်ညံခံပြီးရုရှားနဲ့ဆက်ဆင်နွှဲနိုင်တာသတင်းကောင်းတစ်ခုဖြစ်ကြောင်းပြောခဲ့ပါတယ်
။ဆီနီဂေါသမ္မတမက်ဆီမက်ကီဆောကသူဟာအာဖရိကသမ္မတ AU ကိုစားအလေးကျဥက္ကဋ္ဌအနေနဲ့ရုရှားနဲ့ယူကရိန်းကိုမကြာခင်တွားရောက်မှာဖြစ်ကြောင်းတင်းငွေတွေကပြောပါတယ်။မူလာရုံးကမေ18မှာတွားဖို့စီစဉ်ထားပေမဲ့အဆင်မပြေလို့မတွားပြည့်သေးကြောင်းစင်နီဂေါကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့စ်နဲ့ဒါကာကပူးရဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကြောင့်ကောက်နှံစားပင်စားကုန်ပစ္စည်းတွေဈေးတွေတက်ပြီးလောင်စာဆီပါပြတ်ကုန်တဲ့အတွက်အာဖရိကဒေသတွင်းစီးပွားရေးအထိနာနေပေမဲ့အာဖရိကဒေသတွင်းနိုင်ငံတွေကြားရုရှားနဲ့ယူကရိန်းကျူးကျော်မှုနဲ့ပတ်သက်လို့သဘောထားကွဲနေကြတာပါ။ဂျာမနီဝန်ကြီးချုပ်Shorts ကတော့ယူကရိန်းကနေကောက်နှံတင်ဖို့မှုအောင်မြင်စေဖို့တက်တက်ကြွကြွဆောင်ရွက်မှာဖြစ်ကြောင်းတကယ်လို့ယူကရိန်းကကောက်နှံနေမရရင်သူတို့ပြည်သူတွေစားတောက်ရေးအတွက်ကြီးမားတဲ့အခက်အခဲကြုံရွယ်ရှိတာကြောင့်တက်ဆွမ်းသမျှဆောင်ရွက်သွားမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သုံးရကြအာဖရိကခီးစဉ်မှာဂျာမနီဝန်ကြီးချုပ် Shorts ဟာအခုစင်နီဂေါနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးနီဂါနဲ့တောင်အာဖရိကနိုင်ငံတွေကိုလည်းဆက်လက်သွားရောက်မှာဖြစ်ပါတယ်။ဒီကိစ္စအတွင်းစိုင်းရင်နဲ့စားနပ်ရိက္ခာပြဿနာကိုဝန်ကြီးချုပ် Shorts ကဦးစားပေးဆွေးနွေးဖို့ရှိပါတယ်။က ကောင်းသောနှုတ်ဦးဟာပြန်ပြင်းမြန်စွမ်းအင်ဆိုင်ရာကိစ္စစီနီကောရဲ့တဘာဝဒံွေ၃ဆွေရင်းမှာပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ပါတယ်စီနီကောနိုင်ငံမှာရှိတဲ့တဘာဝဒံွေတိုက်ဟာကုဘမီတာဘီလီယံနဲ့ချီရှိပြီးဒေသတွင်းတဘာဝဒံွေထုတ်တဲ့အဓိကနိုင်ငံဖြစ်လာမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
အာရှခီးစဉ်ဖြစ်တဲ့တောင်ကိုရဲ့နဲ့ဂျပန်ကိုခြောက်ရက်ကြာတောင်းရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့မှာဂျပန်နိုင်ငံကိုရောက်သွားပါပြီ။တိုကျိုမြို့နယ်မှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေကဒီခီးစဉ်အာရှပစိဖိတ်ဒေသငြိမ်းချမ်းရေးကိုနှောက်ယှက်ဖြစ်စေတယ်လို့ပြောပြီးတန့်ွက်နေကြပါတယ်။ဂျပန်နဲ့အမေရိကန်တို့ရဲ့လုပ်ရက်တွေကအနွန်အန္တရာယ်များနေတ ဩစတြေးလျလေးနိုင်ငံခေါင်းဆောင်တွေအစည်းအဝေးကျင်းပမှုဟာဂျပန်ရဲ့အင်းနီချင်းတရုတ်နဲ့တင်းမာမှုတွေဖြစ်လာနိုင်စေတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ဟာအင်္ဂါနေ့မှာကော့အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတွန်းလှန်ဖို့အဓိကရည်ရွယ်ထားတာပါ။ဒါပြင်ကုန်စည်စီးဆင်းမှုချုံးမွေလွယ်ကူစေရေးတန်ရှင်းဆွရင်အခြေခံအဆောက်အုံနဲ့ digital ကုန်သွယ်ရေးအပါအဝင်ကဏ္ဍဆောင်မှာဘုံဆန်သတ်မှတ်ချက်တွေချပြီးဒေတာရင်းနိုင်ငံတွေကြားပုံမှန်နီးကပ်စွာပူးပေါင်းဆောင်ရွက်နိုင်မှုအတွက် Indo-Pacific ဒေတာရင်းကြိုးဝါးရေးဆိုင်ရာစီးပွားရေးမူပေါင်း IPEF အစီအစဉ်ကိုစတင်နိုင်မှုလည်းသမ္မတကမျှော်လင့်ထားတာပါ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားကုန်သွယ်မှုဆိုင်ရာသဘောတူညီချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနှုတ်ထွက်ခဲ့ခြင်းကစပြီး Indo-Pacific ဒေသမှာ American ရဲ့စီးပွားရေးမန်တိုင်မရှိတော့ဘဲအစားဝင်လာတဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုပြီးကျယ်ပြန့်လာတာလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ American သမ္မတဂျိုးဘိုင်ဒန်ဟာ Indo-Pacific ဒေသအတွင်းကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်မှာပါဝင်မဲ့နိုင်ငံစည်းကိုတင်းနှလာနေမှာထုတ်ပြန်မှုရှိနေပြီးအဲ့ဒီထဲမှာထိုင်ဝမ်တော့ပါဝင်မှာမဟုတ်ဘူးလို့ Imperial အမျိုးသားလူညုံရေးအကြံပေးJake Sullivan ကတနင်္ဂနွေနေ့မှာအတည်ပြုပါတယ် Indo-Pacific စီးပွားရေးမူပေါင်း IPEF အတွက်လက်မှတ်ရေးထိုးမဲ့နိုင်ငံတွေထဲမှာထိုင်ဝမ်ပါဝင်မှာမဟုတ်ဘူးလို့သမ္မတနဲ့အတူခီးစဉ်မှာလိုက်ပါသွားခဲ့တဲ့ Jake Sullivan ကပြောပါတယ်ဒီစာချုပ်ဟာအာရှဒေသတွင်းစီးပွားရေးဦးဆောင်နေတဲ့နိုင်ငံတွေနဲ့ကုန်စည်စီးဆင်းမှုကနေ Digital ကုန်သွယ်ရေးတန်ရှင်းစွမ်းအင်နဲ့အာဂရိလိုက်စားမှုပပျောက်ရေးလိုပြဿနာတွေအတွက်ပါအမေရိကန်ကပို့ပြီးနီးနီးကပ်ကပ်ဆောင်ရွက်လို့ယာသွားမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာတနင်္လာနေ့မှာဂျပန်ဝန်ကြီးချုပ်ဖူမီအိုခီရှိဒါနဲ့တွေ့ဆုံဖို့ရှိပြီးစီးပွားရေးမူပေါင်းတွေကိုချပြဖို့ရှိနေပါတယ်။တရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ထိုင်ဝမ်ကိုဒီသဘောတူညီချက်မှာပါဝင်ဖို့လုပ်မယ်ဆိုရင်တရုတ်ကဒေါသဖြစ်စေမှာဖြစ်ပါတယ်။ဂျိတ်ဆူလဗန်ကတော့အမေရိကန်ဟာထိုင်ဝမ်နဲ့ပုံမှန်နဲ့ဆိုင်တဲ့စီးပွားရေးမိဘဖြစ်လာဖို့လုပ်နေတာဖြစ်ပြီးအဲ့ဒီထဲမှာတပိုင်းလျက်ကူပစ္စည်းတွေအပါအဝင်အစင်းမြဲနီးပညာဆိုင်ရာကိစ္စရပ်တွေပါဝင်ကြောင်းဒါပေမဲ့နှစ်နိုင်ငံချင်းပဲပထမအဦးဆုံးစတင်ဖို့လုပ်နေတာဖြစ်ကြောင်းပြောပါတယ်ခင်ဗျာ
ဗျူအီအမေရိကန်တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ24ကီလိုဟတ်1.73ညไซโดมิเตอร์40กิโลเฮิรตซ์ขุน413ยอดไซโดมิเตอร์57กิโลเฮิรตซ์5805เนี่ยไซลัมมิเตอร์190กิโลเฮิรตซ์1905รูปก็นี่ก็โทรเล่นไปนี่ครับครับ
เอวีอเมริกันตันก็มะแนคินตะเรนတွေကိုဆက်လက်ကြီးညာနေပါတယ်ကိုဗစ်ကာယောဂါမပြီးဆုံးသေးဘူးဆိုတာအတော့ကိုသိကြပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကြီးတက်ဒရက်စ်ဂေဘရီယယ်ဆက်စ်ကတနင်္ဂနွေနေ့ကုလသမဂ္ဂအေဂျင်စီရဲ့နှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားမှာသတိပေးပြောကြားလိုက်ပါတယ
် It's not over anywhere until it's over everywhere. Reported cases are increasing in almost
နေရာတိုင်းမှာကိုဗစ်ကူးစက်မှုတွေမရှိတော့ဘူးလို့မပြောနိုင်တဲ့ရေဒီကာယောဂါကြီးပြီးဆုံးသွားပါပြီလို့ပြောလို့မရပါဘူးကမ္ဘာတစ်လုံးမှာနိုင်ငံပေါင်း80လောက်မှာကိုဗစ်ကူးစက်မှုတွေတိုးနေတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ရထားပါတယ်ဒီကြားရဲကိုဗစ်ဆန်းတက်မှုစစ်ဆင်းမှုနှုံးကလည်းကျဆင်းနေပါတယ်လို့ပြောသွားတာပါဂျန်နဗာမှာဒီသတင်းပတ်တဲ့လူကိုယ်တိုင်ပထမဆုံးတက်ရောက်ကြတဲ့ကမ္ဘာကျန်းမာရေးညီလာခံကိုနိုင်ငံတည်တည်ကကျန်းမာရေးဝန်ကြီးတရာကျော်တက်ရောက်နေတာပါကမ္ဘာကျန်းမာရေးဆိုင်ရာမူဝါဒချမှတ်ရေးမှာ WHO ရဲ့အခမ်းအကဏ္ဍနဲ့ပတ်သက်လို့ဂျန်နဗာမှာဆွေးနွေးနေကြတာလည်းဖြစ်ပါတယ် WHO အဖွဲ့ကြီးရဲ့တက်တန်း85နှစ်ရှိလာချိန်မှာဒီလိုကာလအတွင်းကိုဗစ်ရောဂါအဆုံးသတ်ရေးလှုပ်ဆောင်ဖို့အတွက်အလေးထားပြီးဆွေးနွေးနေကြတာလည်းဖြစ်ပါတယ်။ကိုဗစ်ကြောင့်ကမ္ဘာလူဦးရေ15%လောက်အသက်ဆုံးခဲ့ရပြီလည်းဖြစ်ပါတယ်
။က COVID-19 မှုတွေများခဲ့လို့နှစ်လနီးပါးကြာပြင်ပကမ္ဘာနဲ့အဆက်အသွယ်ဖြတ်တောက်ခဲ့ရတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာလူထုသေယူပို့ဆောင်ရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့ကတစ်စိတ်တစ်ပိုင်းပြန်လည်စတင်လိုက်ပါတယ်။ COVID-19 တွေဆိုးလာတာကြောင့်ရှန်ဟိုင်းမြို့ကြီးကိုအပီလကလေးကလော့ကဒေါင်းချထားခဲ့တာပါ။ရှန်ဟိုင်းမှာကူးစက်မှုတွေနှေးကွေးသွားပြီးဆိုပေမဲ့ဒီ COVID-19 ဆိုင်ရာတားဆီးကန့်သတ်ချက်တွေကိုတော့သတင်းနဲ့ပြန်လည်ဖြေလျှော့ပေးနေပါတယ်။စစ်ရုံတချို့ပြန်ဖွင့်ခွင့်ရတယ်လို့ကူးစက်မှုအန္တရာယ်နည်းတဲ့တချို့ရပ်ကွက်ဒေသခံတွေ အပြင်ထွက်ခွင့်သွားလာခွင့်ရကြပါတယ်။ရှန်ဟိုင်းမှာမြေအောက်ယထာလိုင်း20ရှိတဲ့နဲ့၄လိုင်းကိုတနင်္ဂနွေနေ့ကပြန်လည်ပြေးဆွဲခွင့်ပေးလိုက်တာပါ။ရှန်ဟိုင်းမြို့ထဲကိုရောက်နိုင်မဲ့ယထာဘတ်စကာလမ်းကြောင်းတွေကိုအတက်နိုင်ဆုံးပြေးဆွဲပေးသွားမယ်လို့အာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်တည်းကြေညာခဲ့ပါတယ်။အများသုံးယင်ယထာလိုင်းရှိသူတွေအနေနဲ့ပြီးခဲ့တဲ့ကိုဗစ်ပြီးခဲ့တ ကိုဗစ်ကူးစက်မှုအန္တရာယ်အနည်းအများလိုက်ဇုံတွေတတ်မှတ်ကြေညာသွားမယ်လို့မြို့တော်ကျန်းမာရေးအရာရှိဇော်ကတင်းငွေနေပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေကအမိန့်ထုတ်ထားတဲ့အတိုင်းအမျိုးသမီးရုပ်တံတင်ဆက်သူတွေဟာသူတို့ရဲ့မျက်နှာတစ်ခုလုံးကိုဖုံးအုပ်ပြီးတင်းငွေနေမှာသတင်းကြေညာခဲ့ကြပါတယ်။အာဖဂန်မှာအာဏာသိမ်းခဲ့ပြီးတဲ့6လတာကာလအတွင်းအမျိုးသားတွေကြီးစိုးတဲ့တာလီဘန်အစိုးရကလည်းနိုင်ငံတကာရဲ့ဝေဖန်မှုတွေရှိနေတဲ့ကြားကပဲအမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာတင်းကျပ်တဲ့စီးနင်းတွေတစ်ခုပြီးတစ်ခုထုတ်ပြန်လာနေတာပါ။တာလီဘန်အုပ်ချုပ်သူတွေဖွဲ့စည်းထားတဲ့အချက်တိလဆင်ကြဲဝင်ကြီးဌာနကတော့သူတို့အဓိပ္ပာယ်ဖွင့်ဆိုထားတဲ့ Islamic Sharia ဥပဒေအတိုင်းရုပ်တံဌာနကအတန်ဖွင့်အမျိုးသမီးတွေမျက်နှာအုပ်တဲ့ကိစ္စလိုက်နာဆောင်ရွက်ခြင်းရှိမရှိစစ်ဆေးဆောင်ရွက်ပြီးဥပဒေအသက်ဝင်အောင်စတင်ဆောင်ရွက်နေတာလည်းဖြစ်ပါတယ်
။ပြင်သစ် Open Grand Slam Tennis ပြိုင်ပွဲတွေကိုကိုဗစ်စီးကမ်းချက်တွေကန့်သတ်မထားတော့ဘဲတနင်္ဂနွေနေ့က Paris Roland Garros ကွင်းမှာပြန်လည်စတင်ကစားခဲ့ပါတယ်။ကိုဗစ်ရောဂါစပစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကျော်အချိန်ကစလို့ရက်တွေရွှေ့ဆိုင်းလာခဲ့တဲ့ဒီ Open Tennis တန်ပွဲကိုမေ16ကနေဇွန်လ6ရက်နေ့ထိပုံမှန်ပြန်လည်ကျင်းပနေပြီးထောင်ချီတဲ့ပရိသတ်တွေနှာခေါင်းစီးတက်စရာမလိုပဲခက်ခွာနေစရာမလိုပဲလာရောက်ကြည့်ရှုအားပေးနေကြတာပါကိုဗစ်ဆေးမထိုးတာကြောင့်ဆိုပြီးတော့ဒီ Australia Open တန်ပွဲကိုဝင်ခွင့်ပိတ်ပင်ခံခဲ့ရတဲ့ကမ္ဘာထိပ်တန်းချန်ပီယံဂျိုကိုဗစ်ကတော့ဂျပန်တင်နစ်သမားနီရှိအိုကာနဲ့တနင်္လာနေ့မှာရှင်ပြိုင်ဖို့ရှိနေပါလေခင်ဗျာ ဒရင်တွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါလေခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတန်ခင်မှာသတင်းဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့ဒီအာရှဒေသကိုခရီးထွက်နေတဲ့သမရဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့ခီးစဉ်ရလဒ်တွေအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ဂဲလိုပေးပို့တဲ့သတင်းကိုကိုခင်မောင်စုံမင်းပြောပြမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမရဂျိုးဘိုင်ဒန်ဟာအာရှနိုင်ငံတွေကိုနှစ်ရက်ကြာခီးစဉ်အစအဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်ရှိခဲ့ပြီးရောက်ရောက်ချင်းစစ်အခြေစိုက်စခန်းတစ်ခုကိုသွားရောက်ခဲ့တာမဟုတ်ဘဲအဲ့ဒီအစားစီမီကွန်ဒက်တာခေါ်တပိုင်းလျာကူပစ္စည်းထုတ်လုပ်တဲ့စက်ရုံကိုသွားရောက်လေ့လာခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုမှာအရေးကြီးတယ်ဆိုတဲ့အဓိပ္ပာယ်ကိုညှိညွတ်ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့အဓိကလက်နက်ဆန်းသတ်မှုတွေပြုလုပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကိုလည်းသူအနေနဲ့အဲ့ဒီကိစ္စလှစ်လို့ရှူမထားဘူးလို့ပြောပါတယ
်။ We are prepared for anything North Korea does. We've had this thought through how we respond to whatever.
ကိုရီးယားတစုံတစ်ခုလှုပ်တိုင်းကျွန်တော်တို့ဘက်ကလည်းပြင်ဆင်မှုတွေလုပ်နေပါတယ်။သူတို့ဘာပဲလှုပ်လို့ကျွန်တော်တို့ကတုံ့ပြန်မှုအတွက်စဉ်းစားထားပြီးသားပါ။အဲ့ဒီအတွက်ခင်ဗျားတို့ကပြောနေကြတာဆိုနေကြတာကိုကျွန်တော်အနေနဲ့စိတ်မပူပါဘူး။စိုးရိမ်မှုလည်းမရှိပါဘူး
။အစပိုင်းကတော့သမ္မတဘိုင်ဒန်နဲ့သူ့ရဲ့မဟာမိတ်တောင်ကိုရီးယားအစိုးရတို့ဟာကြီးမားတဲ့ပူရဲစီလေးချင်မှုတစ်ခုကိုပြုလုပ်မဲ့အရေးအယံပြပြီးမြောက်ကိုရီးယားအပေါ်တင်းမာတဲ့ပုံစံပြသခဲ့ပါတယ်။ဒါအပြင်သမ္မတဘိုင်ဒန်အနေနဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တိုက်ရိုက်ဆွေးနွေးမဲ့အခွင့်အလမ်းတွေပေါ်မှာတိတ်အလေးနက်ထားမှုမရှိပါဘူး။ဒါနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကသူရိုးသားသလားလေးနက်မှုရှိမရှိဆိုတာအပေါ်မှာမူတည်ပါတယ်လို့ပြောပါတယ်။ဒါဟာပြီးခဲ့တဲ့အချိန်တုန်းကအမေရိကန်သမ္မတတူကိုရီးယားကျွန်းဆွယ်ကိုတွားရောက်ခဲ့တာနဲ့တော့ကွဲပြားခြားနားမှုရှိပါတယ်။ အဲ့ဒီတော့ကသမ္မတဒေါ်နယ်ထရန့်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့ကျိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးပွဲတစ်ခုကိုစီစဉ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်လုံခြုံရေးဆိုင်ရာစင်တာ CNAS ကအကြီးတန်းသုတေသည်တူရင်ခင်ကအခုလိုပြောပါတယ်။
The showing that they care much more about the substance. They're not in it for the Americans. They're not in it for the Americans.
ကိုဗစ်ကာယောဂါကြောင့်အဆင့်အမဖြစ်လို့ဒါမှမဟုတ်လဲစိတ်မဝင်စားလို့လားဆိုတာကိုပြသနေတာလို့ကျွန်မအနေနဲ့ထင်မြင်မိပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့လည်းမြောက်ကိုရီးယားရဲ့အဲ့ဒီအချက်နှစ်ခုစလုံးကိုရောကျူတင်သတ်မှတ်ချက်တွေအပေါ်မှာရောဆွေးနွေးမှုမရှိပါဘူး။ကိုရီးယားကိုမထွက်ခွာခင်မှာမြောက်ကိုရီးယားခေါင်းဆောင်အတွက်ဘာအမှားစကားရှိခြင်းမှာတလဲလို့မေးမြန်းရမှာသမ္မတဘိုင်
HRW လူခွင့်ရေးဆောင်ကြီးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးတူဖြစ်ပါတယ်။သ ူကဒီထိပ်သီးစီးအိုးဘက်ကနေမြမရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာစေမယ့်ဆုံးဖြတ်ချက်မျိုးမချနိုင်ခဲ့ဘူးလို့ပြောပါတယ်
I think the US ASEAN summit did very little to move the ball forward on the Myanmar situation.
ကျွန်တော်မရှိအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပါဘူး။အာဆီယံခြေကံပူးပေါင်း၅ချက်ကလည်းအခုအချိန်ထိဆက်ရှိနေပါသေးတယ်။ဒါတွေကိုတကယ်အကောင့်တဲ့ဖော်မယ်မဖော်ဘူးဆိုတာလည်းမသိရသေးပါဘူး။မြန်မာစစ်တပ်ဘက်ကလည်းဒါကိုအကောင့်တဲ့ဖော်ဖို့စိတ်ဝင်စားပါဘူး။အာဆီယံအနေနဲ့ဒီမူပေါင်း၅ချက်ကိုဆက်ပြီးလှုပ်ဆောင်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍဆက်ပြီးရှိနေဖို့အတွက်ဒီထိပ်သီးအစည်းအဝေးမှာအမေရိကန်ကအာဆီယံကိုထပ်မံထောက်ခံပေးလိုက်ပါတယ်။ဒါပေမဲ့ခက်တာကဒါတွေလှုပ်ဆောင်လာဖို့အတွက်ဖိအားပေးလှုပ်ဆောင်တဲ့အချက်တော့မတွေ့ရပါဘူး
။အထူးသဖြင့်တော့အာဆီယံနဲ့စစ်ကောင်စီအကြီးအကဲအကြသဘောတူညီမှုရရှိထားတဲ့အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုတဲ့အချက်ကိုသူကထောက်ပြပြောဆိုပါတယ်
။ The reality is that the fine point consensus is going nowhere.Because the Myanmar military junta doesn't want it.
ဒီအခြေအခြေခံမူပေါင်း၅ချက်အကောင့်ထဲဖွင့်နိုင်ခြင်းမရှိတာကလည်းမြန်မာစစ်တပ်ဘက်ကလက်တွေ့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အတွက်ဖြစ်ပါတယ်။မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်လို့စစ်တပ်ကမကြိုက်တဲ့သူတွေကိုဒီအစည်းအဝေးမှာတက်ခွင့်မရအောင်လဲစစ်ကောင်စီဘက်ကအဖွဲ့အစည်းနဲ့မှသူတို့ရရှိထားတဲ့ဗီဒီယိုအာဏာကိုသုံးပြီးကန့်ကွက်နေတာမျိုးတွေရှိပါတယ်။ဒါကြောင့်အခုချိန်မှာအဲ့ဒီအခြေခံမူပေါင်း၅ချက်ကိုအခြေခံကြကြပြန်လဲသုံးသပ်ကြည့်ဖို့လိုနေပြီလို့ကျွန်တော်ထင်ပါတယ်။ပြီးတော့အာဆီယံထဲမှာထိတ်ကနေဥဆောင်လှုပ်ဆောင်နေတဲ့နိုင်ငံတွေကစစ်တပ်ကိုဖိအားပေးကြဖို့လိုပါတယ်။အဒီလိုမှမဟုတ်ရင်တော့အာဆီယံဟာလက်တွေ့မှာဘာမှတိုးတက်ပြောင်းလဲမှုရှိအောင်မလှုပ်ဆောင်တဲ့အဖွဲ့ဖြစ်နေ။အရင်တုန်းကတိုင်ပဲဆက်ရှိနေပါလိမ့်မယ်
။လက်ရှိအနေအထားကနေတိုးတက်မှုရှိပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်စစ်ကောင်စီကိုအထိနာစေမဲ့စီးပွားရေးအရာတန်ခတ်ရည်ရွယ်မှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ဖေရော်ဘတ်ဆင်ကအကြံပြုပါတယ်
။ Need to basically look at the companies that are in their countries and what business they're doing and I think they need
မနင်္ဂနွေမှာယင်းနှိမ့်နှံထားတဲ့ကုမ္ပဏီတွေအနေနဲ့ဘလူးကန္နာမျိုးမှာယင်းနှိမ့်နှံထားကြတယ်ဆိုတော့သက်ဆိုင်ရာနိုင်ငံအသီးသီးမှာပြန်သုံးသပ်တာ။နောက်ဥပိုင်ကုမ္ပဏီလိုစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုတန်ခတ်အရေးယူတာလို့စစ်တပ်ကိုစီးပွားရေးအရာအထိနာစေမဲ့ကိစ္စတွေကိုလှုပ်ဆောင်ကြဖို့လိုပါတယ်
။ UNG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာထူးတာမတ်ကြီးဥပိုလာတင်ကတော့အာဆီယံအဖွဲ့အတွင်းမြမအရေးကိုထောက်ခံအားပေးကြတဲ့နိုင်ငံတွေနဲ့အတက်အနေဆုံးလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်
။ဒီထိပ်တီးဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့တတ်နိုင်သမျှအစည်းအဝေးဆွေးနွေးပွဲတွေမှာထည့်သွင်းဆွေးနွေးတာဒီကျန်တဲ့ဆောင်ရွက်ပေးမှုတွေအားလုံးကိုကျွန်တော်တို့ကအားရကျေနပ်မှုရှိပါတယ်ဆက်ပြီးတော့လည်းပဲကျွန်တော်တို့နီးနီးကပ်ကပ်နဲ့ညီနိုင်တိုင်းမင်းဆောင်ရွက်သွားကြဖို့ရှိပါတယ
်သုံးရကြကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ပဲမြန်မာနိုင်ငံကိုစားပြုနေရာမှာခုံလွတ်ကိုသာချထားခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာလည်းUNG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရကဖိတ်ကြားပြီးဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမာအပါအဝင်အစိုးရရာရှိတွေလွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံဝင်ပေးခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့အမေရိကန်အစိုးရရဲ့အခုလိုရပ်တည်လှုပ်ဆောင်ချက်တွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကလည်း UNG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဝါရှင်တန် DC မြို့မှာမေလ14ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာရေးဖြည့်ရှင်းဆောင်ရွက်ရာမှာ UNG ကိုထိတွေ့ဆောင်ရွက်ဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်ပရတ်စခွန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ
မေလ12-13ရက်နေ့ဒီမှာကျင်းပပြီးစီးခဲ့တဲ့အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲအပေါ်အဲဒီရလဒ်တွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေကိုကိုယ်စောဝင်းလိုက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာနိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ဖို့ရှိပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပါ
VOA ရဲ့တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။နိုင်ငံတကာကုန်သင်းမောတွေခုံမောင်းသွားလာမှုကြောင့် ဝေလငမန်းတွေအများပြားတည်ဆုံးစေနိုင်ကြောင်းလေးလာမှုအစ်တစ်ခုကတွေ့ရှိထားပါတယ်။ဩစတြေးလျ၊နယူးဇီလန်ကနေကျွမ်းကျင်သူတွေနဲ့အတူပြည်တိန်အန်ဝါဇီဝဗေဒအဖွဲ့နဲ့ဒီ Southern Ton တက္ကသိုလ်တို့ဦးစီးပြီးတော့ပြုစုထားတဲ့စာတမ်းဖြစ်ပါတယ်။ VOA သတင်းတော်ဖေးလ်မာစာဩစတြေးလျနိုင်ငံစီဒနီပြည်ကပေးပို့တဲ့ဒီသတင်းကိုတော့ကုကင်မောင်စိုးမင်းပြောပြမှာဖြစ်ပါတယ်ဗျာ။
မကြာခင်နှစ်တွေကဝီလ်ရှာဝီလာငမန်းအရေးအတွက်ဒီကြာဆင်းလာတယ်လို့အန်ဝါဇီဝဗီရာပညာရှင်တွေကပြောပေမဲ့ဘာကြောင့်ဖြစ်ရတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိကြပါဘူးဒါပေမဲ့နိုင်ငံတကာလေးလာမှုအသစ်တစ်ခုအရကုံသင်းမောအသွာအလာနဲ့တိုက်မိပြီးတည်ဆုံကုန်တာကအဓိကအကြောင်းရင်းဖြစ်နိုင်တယ်လို့အကြံပြုထားပါတယ်သူတေဗီတွေကဝီလ်ရှာဝီလာငမန်းအကောင့်350ကိုဂျူရုကနေခြေအကန်စစ်ဆေးနိုင်တဲ့အချက်ပေးကိရိယာတွေတက်ဆင်စောင့်ကြည့်ခဲ့ပါတယ်။အဲ့ဒီအခါမှာကမ္ဘာအကြီးဆုံးရေတံခါးကြီးတွေဖြစ်ကြတဲ့ဝီလာငမန်းတွေဟာနိုင်ငံတကာကုန်တင်သင်္ဘောတွေနဲ့တခြားသင်္ဘောကြီးတွေနဲ့ခုံမောင်းတဲ့အခါမှာရေလမ်းကြောင်းတစ်လျှောက်လုံးမှာတစ်ချိန်လုံးသွာလာအချိန်ဖြုန်းနေတာတွေ့ရပါတယ်။သူတို့ကိုအဲ့ဒီလိုတက်ဆင်ပေးထားတဲ့အချက်ပေးတာတွေဟာနိုင်ငံတကာသင်္ဘောကြီးတွေရဲ့လမ်းကြောင်းမှာပဲအဆုံးတက်သွားကြတယ်ဆိုတာကိုလေးလာတွေ့ရှိရပါတယ်။ဒါကိုလေးလာနေကြတဲ့ဗြိတိန်၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကျွမ်းကျင်သူတွေအပါအဝင်နိုင်ငံတကာသုတေသနအဖွဲ့ကဒီဝေလငမန်းအတော်များများဟာကုန်တင်သင်္ဘောတွေနဲ့တိုက်မိပြီးတေဆုံးကုန်တာဖြစ်နိုင်တယ်လို့ကောက်ချက်ဆွဲကြပါတယ်။အောက်ကလန်တက်သူကဒေါက်တာအက်မက်ကလန်ဟာလွတ်လပ်ပြီးငွေကြေးအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Conservation International တဘာဝပတ်ဝန်းကျင်အဖွဲ့အစည်းကသိပ္ပံပညာရှင်တဦးလည်းဖြစ်ပါတယ်။သူအနေနဲ့လေးလာမှုကိုပူးတွဲရေးသားထုတ်ပြန်ခဲ့ပြီးအဲ့ဒီဝေလငမန်းတွေကောင်းရေရောကုန်နဲ့ချိန်ချောက်မှုဟာကုန်တင်သင်္ဘောတွေရဲ့ခုံမောင်းတာကြောင့်ဖြစ်နိုင်တယ်လို့ယုံကြည်ထားပါတယ
် If we're protecting them from fisheries why are their populations still declining
ကျွန်တော်တို့အနေနဲ့အဲ့ဒီဝေလငမန်းတွေကိုအားဖမ်းလုပ်ငန်းတွေကနေအသာအကွယ်ပေးနေကြတယ်ဆိုရင်ဘာဖြစ်လို့အဲ့ဒီငါးတွေရဲ့အရေးအတွက်တွေကရော့ကျလာရတယ်လဲတကူတွင်းမိတာကအဲ့ဒီဝေလငမန်းတွေဟာကြီးမားပြီးရွေးရှားမှုကနှေးကွေးကအောက်မျက်နှာပြင်မှာအစာအစာရှာဖွေစားတောက်တယ်။နောက်ပြီးရေအောက်10မီတာ၊မီတာ20အကွာမှာသူတို့ရဲ့အချိန်ရရဲ့50ရာခိုင်နှုန်းကိုအချိန်ကုန်သေးတယ်။ဒီလိုအနေအထားကြောင့်သူတို့ဟာနိုင်ငံတကာကုန်တင်စင်းမောတွေရဲ့ခုံမောင်းနေတဲ့လမ်းကြောင်းပေါ်မှာသွာလာကျဆားကြပါတယ်။အခုအခါလေးလာမှုတွေအရာကတော့အဲ့ဒီဝေလငမန်းတွေရဲ့ရွေရှားသွာလာကြတဲ့လမ်းကြောင်းနဲ့နိုင်ငံတကာစင်းမောတွေရဲ့လမ်းကြောင်းဟာတထက်ထဲကျနေကြတယ်ဆိုတာလေးလာချက်အရာတွေ့ရှိရပါတယ်။အဲ့ဒီအခါကျတော့စင်းမောတွေနဲ့တိုင်းတိကိုက်တေချေကုန်တာတွေဖြစ်နိုင်ပါတယ
်အဲ့ဒီလိုဝေလငမန်းတွေတေဆုံကုန်တာတွေကိုစုံစမ်းစစ်ဆေးတာလည်းမရှိသတင်းထုတ်ပြန်တာလည်းမရှိတလို့မျိုးဖြစ်နေပါတယ်အခုချိန်ဒီလဲမျိုးတုံးပြောက်ွယ်ဖို့အန်ရဲကြုံတွေ့နေရတဲ့ဝီလ်ရှာခ်ဝေလငမန်းတွေကိုနိုင်ငံတကာကုန်တင်သင်္ဘောတွေနဲ့တိုက်မိပြီးတေဆုံကုန်ကြမဲ့ဘေးအန်ရဲကနေအကာအကွယ်ပေးတဲ့ဥပဒေလည်းမရှိသေးပါဘူးဝီလာငမန်းတွေဟာပင်လယ်စာအစားအစာ website တွေနဲ့ပင်လယ်သမုဒ္ဒရာဂေယပြည်သားစနစ်မှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်အဲ့ဒီဝီလာငမန်းတွေဟာမီတာ20အရှိအထိကြီးထွားနိုင်ပါတယ်ဝီလာငမန်းတွေနဲ့ပတ်သက်တဲ့လေးလာမှုကို National Academy of Science ဂျာနယ်မှာဖော်ပြထားပါတယ်ခင်ဗျာ
ပင်လယ်သမုဒ္ဒရာတွေကဒီဝီလာငမန်းတွေရှားပါးလာမယ်အရေးနဲ့ပတ်သက်လို့သူတွေရဲ့စစ်တမ်းအသစ်အကြောင်းကိုကုကမောင်စိုးမင်းပြောပြခဲ့တာပါခင်ဗျာမကြခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကသုတကမ္ဘာတလားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ဆာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့တင်းလာနေမနေ့ကအစည်းအဝေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှာပေးစာတင်းနေကသုတကဘာတော်ရာထူကြားစံပြသတင်းများအစည်းအဝေးမတိုင်ခင်မှာအရင်ဦးဆုံးကဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ချင်ပါတယ်။ပြည်သွေးနိုင်တင်ဆက်နေတဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးမှာဒီတစ်ပတ်တော့ခေတ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆက်ရေးနောက်ွယ်ကမြမအရေးကိုဆွေးနွေးတင်ပြမှာပါမန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေခေတ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆံရေးနောက်ွယ်ကမြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ပြီးခဲ့တဲ့မေလ12ရက်နဲ့13ရက်နေ့တွေမှာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီရှိသမရအိမ်ပြည်တော်မှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်ဘက်ကသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပါတယ်။အာဆီယံဘက်ကတော့ခေါင်းဆောင်ရှီဦးသာတက်ရောက်ခဲ့တာတွေ့ရပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ဖိလစ်ပိုင်သမ္မတတို့ဟာထိပ်သီးဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူး။ဖိလစ်ပိုင်သမ္မတကတော့သူ့နိုင်ငံမှာရွေးကောက်ပွဲနဲ့တိုက်ဆိုင်နေလို့မတက်ရောက်ခဲ့တာဖြစ်ပြီးမြန်မာစစ်ကောင်စီခေါင်းဆောင်ကတော့ထိပ်သီးဆွေးနွေးပွဲကဖိတ်ကြားခဲ့ခြင်းမရှိဘူးလို့သိရပါတယ်။ထိပ်သီးဆွေးနွေးပွဲခန်းမထဲမှာတော့မြန်မာနိုင်ငံနေရာမှာခုံလို့တလုံးထားခဲ့တယ်လို့သိရပါတယ်။ဒီအကြောင်းကို VOA သတင်းဌာနကအခုလိုဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးစစ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့ဝါရှင်တန်မှာကြာတာပရင်းနေကစတင်လိုက်တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါတယ်။
ရိုက်တာသတင်းဌာနကတော့အာဆီယံနဲ့ဆက်ဆံရေးခေတ်တစ်ခုရောက်လာတာကိုအမေရိကန်ကကြိုဆိုလိုက်တယ်လို့យေတာပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်မှာလစ်ဟာခဲ့တဲ့အရှိတောင်အာရှဒေသနဲ့ဆက်ဆံရေးကိုပြန်လည်ကူစားနိုင်ဖို့အာဆီယံဆိုင်ရာအမေရိကန်တမန်ကြီးတဦးခန့်အပ်မယ်လို့သမ္မတဘိုင်ဒန်ကထိပ်သီးဆွေးနွေးပွဲရဲ့ဒုတိယနေ့မှာပဲကြေညာခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီဒီပလိုမတ်ကလည်းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလဒ်ကိုဆန်းစစ်ချင်းဆိုတဲ့ကောင်းစဉ်နဲ့မေလ18ရက်နေ့မှာ Sebastian Stringio ရေးသားထားတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာတော့အခုလိုထိပ်သီးတွေ့ဆုံမှုဟာတရုတ်လွှမ်းမိုးကြီးမားလာနေတဲ့အာရှဒေသတွင်းမှာသမ္မတဘိုင်ဒန်အစိုးရအနေနဲ့အရှိတောင်အာရှဒေသကိုဆွဲဆောင်စည်းရုံးတဲ့ကြိုးပမ်းအားထုတ်မှုဖြစ်တယ်။အမေရိကန်အာဆီယံမိတ်ဖက်ဆက်ဆံရေးရဲ့အရေးပါတဲ့ခေတ်တစ်ခုစတင်နေပါပြီ။အာဆီယံနိုင်ငံတွေနဲ့အမေရိကန်ကြားကြီးမားချေပြန့်တဲ့သဘောတူညီမှုဟာကမ္ဘာသမိုင်းမှာနောက်ထပ်နှစ်ပေါင်း90အထိမှတ်တမ်းတင်တဲ့ဆက်ဆံရေးဖြစ်လာမယ့်ဆယ်စုနှစ်တွေမှာရှိနေမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားလဲဖော်ပြထားပါတယ်။ဒါ့အပြင်နှစ်ဖက်ခေါင်းဆောင်တွေဟာ COVID-19 ကပ်ရောဂါကာကွယ်ရေးရာသီဥတုပြောင်းလဲမှုအခြေအနေသဘာဝကရရှိနိုင်တဲ့တန့်စင်စွမ်းအင်ဆိုင်ရာအခြေအနေပင်လယ်ပြင်လုံခြုံရေးဆိုင်ရာတွေနဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာစီးပွားရေးပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းဆွေးနွေးခဲ့ကြကြောင်းသိရပါတယ
်။ဒါ့အပြင်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာအချက်28ချက်ပါပူးတွဲသဘောတူညီချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။ဒါ့ပြင်အဲ့ဒီကြေညာချက်မှာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားကိုပြစ်တင်ချုပ်ရှားထားတာတော့မတွေ့ရပါဘူး။ကြေညာချက်ရဲ့နံပါတ်26မှာတော့မြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံအတွင်းကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုထားပြီးမြမအရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအချိန်မီအကောင်အထည်ဖော်ဆောင်ရွက်ဖို့ပူးတွဲကြေညာချက်မှာတိုက်တွန်းထားတဲ့အပြင်မြမအရေးကိုအာဆီယံပဋိညာဉ်နဲ့အညီလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုရောင်းပြန်ထင်ဟပ်တဲ့ငြိမ်းချမ်းတဲ့အဖြစ်တရားရရှိရေးအတွက်နှစ်ဆတိုးကြိုးပမ်းသွားမယ်လို့ အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တို့နီးကပ်စွာပူးပေါင်းဆောင်ရွက်မှုကိုအမေရိကန်နဲ့အာဆီယံတို့ကကြိုးဆိုကြောင်းနဲ့သူတို့နှစ်ဦးရဲ့ညှိနှိုင်းဆောင်ရွက်မှုတွေဟာအရေးကြီးတဲ့ကြိုးပမ်းအားထုတ်မှုတွေဖြစ်ကြောင်းလည်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။
အေယော်ရီသတင်းဌာနကလည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဖြစ်2016ကနေ2020ခုနှစ်အထိထမ်းဆောင်ခဲ့ပြီးလက်ရှိအချိန်မှာစတန်ဖို့ဒ်တက္ကသိုလ်ရှိဝေါ်တာရှော်ရန်စတိန်အာရှပစိဖိတ်သုတေသနဌာနရဲ့အဲ့ပညာရှင်ဖြစ်သူစကော့မာရှယ်ကိုမြန်မာအရေးအကျပ်တဲနဲ့ပတ်သက်လို့ကင်တွယ်ဖို့ဒေတာရင်းနဲ့နိုင်ငံတကာအားထုတ်မှုများရဲ့လက်ရှိအချိန်နေမေးမြန်းထားတာကိုမေလ18ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီအင်တာဗျူးမှာအေယော်ရီကနိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံလိုဒေသဆိုင်ရာအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်သူတွေကိုဘယ်လိုကူညီသင့်တယ်လို့ထင်ပါတယ်လဲလို့မေးတာကိုစကော့မာရှယ်ကအခုလိုထေချာခဲ့ပါတယ်။ကျွန်တော်စဉ်းစားမိတာနှစ်ခုရှိတယ်။ပထမတစ်ခုကဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်တယ်လို့မထင်ဘူး။တခြားတာကတော့သူ့တစ်ဖွဲ့တည်းနဲ့မဖြေရှင်းနိုင်ဘူး။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကရည်ရွယ်ချက်ကောင်းကောင်းနဲ့ချမှတ်ခဲ့တာဖြစ်ပေမဲ့အဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ခြင်းမရှိတယ်လို့ကျွန်တော်အမြင်မှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့လည်းကိုက်ညီခြင်းမရှိပါဘူး။ဒါကြောင့်လည်းဒီဘုံသဘောတူညီချက်၅ချက်ကိုအားကိုးနေရင်အမှားပဲဖြစ်မယ်။ဆေးအုပ်စုကစင်ကြေတုံတရားကိုလုံးဝငြင်းဆန်ပြီးဘလို့မှအလျှော့ပေးတာကိုလုံးဝမဟုတ်တဲ့အတွက်ကျွန်တော်ကအာဆီယံကိုအရန်ကြီးတော့အပြစ်မတင်ပါဘူး။ဒုတိယစဉ်းစားမိတာကတော့NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမလေးရှားနိုင်ငံသားရေးဝန်ကြီးကလူသိရှင်ကြားလက်ခံတွေ့ဆုံခဲ့တာကိုတော့ဝမ်းသာတယ်လို့ Scott Marshall ကပြောပါတယ
်။တိုက်ဆိုင်စွာပါပဲ။အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲပြုလုပ်နေချိန်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်နိုင်ငံသားရေးဌာနကအစိုးရဧည့်သည်အဖြစ်ဖိတ်ကြားခဲ့တာတွေ့ရပါတယ်။အဲ့ဒီလိုဖိတ်ကြားခဲ့ပြီးအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီချာမင်းအပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူများကွန်ဂရက်လွတ်တော်အမတ်များကဒေါ်စင်မအောင်ကိုလက်ခံတွေ့ဆုံခဲ့ကြပါတယ်။ဒါဟာအမေရိကန်အစိုးရရဲ့မြန်မာအပေါ်ထားရှိတဲ့မူဝါဒတိတာထူးခြားတဲ့အပြောင်းအလဲဖြစ်ရှုမြင်ကြပါတယ်။တချို့ကလည်းအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံအနေနဲ့အောင်မြင်အောင်အကောင့်ထည့်ဖော်ဖို့ခက်ခဲနေတယ်။အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူး။ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ချက်ကိုပိုမိုကျေပြန့်တယ်နိုင်ငံတကာအစီအစဉ်အဖြစ်အကောင့်ထည့်ဖော်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
ရေသွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အပြီးမှာတော့အခုတော့မဟိတန္တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချာပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုတဲ့တော်ရှင်ကတော့စာတူတူလေးရေးလာတာပါ။သူကအဆမရှိအဆုံးတော့ရှိပါတယ်။တရင်မှန်ပြည်သူထံသို့အမြန်ရောက်ပြီးလေးစားသည်တဲ့။တူတူလေးရေးလာပါတယ်ရှင်။ပေါ့ညိုင်လေးဆိုတဲ့တော်ရှင်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်
။မအေးတနာကျော်ကြီးကျွန်တော်က VOA ကိုအမြင်နားထောင်အားပေးနေတဲ့ပရိသတ်ပါ။ကျွန်တော်တခုအကြံပေးပါရစေ။ကျွန်တော်စိတ်ကတင်းလျော်ရာတရင်လေးတွေဘူးတူတက်ရစရာလေးတွေကိုတင်းလျော်ရာလူတွေကိုမျှဝေနားထောင်စေလိုပါတယ်။အဲ့ဒီလူတွေကသတင်းအကုန်လုံးကိုစိတ်ဝင်စားတာမဟုတ်ကြပါဘူး။အဲ့ဒါကြောင့်သတင်းအစီအစဉ်ပြီးတာနဲ့သူ့အပိုင်းလေးနဲ့သူခွဲပြီးသင်ပေးစေလိုပါတယ်။ဒါမှသူစိတ်ဝင်စားတဲ့အပိုင်းလေးလိုက်ရော့ဒါလေးနားထောင်ကြည့်စမ်းဆိုပြီးပေးရတာအဆင်ပြေမှာမို့ပါ။ VOA ဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။ပေါင်းတယ်လေးဆိုတဲ့တော်ရရှင်ကိုပြန်ကြားပေးချင်ပါတယ်ရှင်။ကျမတို့အဲ့လိုမျိုးအစီအစဉ်တွေကိုဒီတော်ရရှင်ပြောတဲ့လိုမျိုးတင့်တော်ရသတင်းလေးတွေဘုသူရရစရာလေးတွေကိုဝေမျှပြီးနားထောင်စေခြင်းလို့ the chota wago, a pine light in Tabi Vaslo, who get dinta piva, you know, tomorrow ye, internet Samyanama to tell out to Ajiva, tomorrow ye, internet Samyanaga, Burmese.viewingnews.com, Sipai, Salomanga, burmese.voanews.com, Sipai, see. A man tomorrow, a season ago, D. Now, so ya, Drinny, Napu, Nayanaka, Drinny, Piran, Drinny, Napu, video, Drinny, Myanmar, Nayanaka. A busing can am ya supio. A DD quaper didn't happy by, no? Busing canary, Surenia Malay. Jomian, the busing cana, Napu, video, busing cana. A man tomorrow, a busing told him, Binita, Uma, American, and a ye, Janty County, as a kawang, Lumio, Damom Hoyle, Democracy, Luke, and a Kipian Kaba, Alamio. အစီအစဉ်တွေကိုသူတို့စာမျက်နှာလိုက်ခွဲခြားပြီးတော့တင်ထားပေးပါတယ်။ဒါကြောင့်မို့ဒါလေးနားထောင်ကြည့်လိုက်ဆိုပြီးတော့ပြောလို့ရတဲ့အချိန်ဒီမှာရှိပါတယ်လို့ဒီအစီအစဉ်လေးအားလုံးကိုလည်းကျွန်တော်တို့ခွဲတင်ပေးတဲ့အတိုင်းယူကျူမာရောနောက်ပြီးတော့ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာအပုတ်လိုက်အပိုင်းလိုက်တင်ထားပေးပါတယ်နော်။ဒါကြောင့်မို့ဒီချက်လောက်ကျွန်တော်ပြောတဲ့လေ ပြည်ကထုတ်လင်းပေးတဲ့တခြင်းလေးတစ်ပုဒ်ကြိုက်လို့ပါဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါလိမ့်ရှင်
။6လပိုင်း20ရက်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလွှင့်ပေးခဲ့တဲ့တခြင်းလေးကိုကြိုက်ပါရယ်။တခြင်းနာမည်ကိုတေချာမသိလိုက်လို့ရှာမရတယ်လို့ပထမဆုံးချိန်နားထောင်မှုလားဆိုတော့ဆာဗာတွေလည်းမမှတ်မိဖြစ်နေလို့တခြင်းကိုရှာတွေ့ဖို့အတွက်လမ်းစာပျောက်နေပါရယ်။အချိန်ခါသိရင်နောက်တစ်ချိန်ထပ်ပြီးတော့လွှင့်ပေးစေချင်ပါတယ်ဗျ။ View ရဲ့သတင်းတွေကို Facebook ကနေအမြဲဖတ်တယ်လို့ Video ကနေလည်းမနက်တိုင်းနားထောင်နေပါရယ်။အခုလိုအချိန်မှာပြည်သူတွေခွန်အားဖြစ်စေမဲ့တခြင်းလေးတွေကို view ပါတောင်းပေးကြတဲ့ပရိသတ်တွေကိုရောလွှင့်ပေးတဲ့ view တွေရောကျေးဇူးတင်ပါတယ် view ရဲ့သတင်းမှန်တွေပြည်သူတွေစီကိုအရောက်ထောက်ရဆက်လက်စီးစစ်နိုင်ပါစေ view ကအကိုမတွေအားလုံးစိတ်ချမ်းသာကိုကျမ်းမှရှိကြပါစေဗျာ
ဒီတော့ဆင်က6လပိုင်း20ရက်နေ့ဆိုပြီးတော့ဟိုတော်တော်ကြကြလာနေတဲ့ကတခြင်းတစ်ပုဒ်ကိုပြောလာတာပါနော်ကျမတို့ကပြန်နားထောင်ကြည့်လိုက်တော့အဲ့တခြင်းလေးကဒီကေကေတီဆိုထားတဲ့မောင်းနောက်လိုက်ခင်မယ်ဆိုတဲ့တခြင်းလေးဖြစ်ပါတယ်။အဲ့တခြင်းကိုကျမတို့ဒီနိုင်ငံသားဆိုရင်တော့ YouTube မှာနားထောင်လို့ရပါတယ်နော်။ဒီတော့ရှင်ပြောသလိုပဲနားထောင်လို့ကောင်းတဲ့တခြင်းလေးဖြစ်ပါတယ်။ဒါပြန်နားထောင်ကြည့်ပါအောင်နော်။ဒါပြန်အားလုံးသိထားရအောင်ဆိုပြီးရေးလာတဲ့တော့ရှင်ရဲ့စာကိုဖော်ပြပေးခြင်းပါလိမ့်ရှင်။သူကတော့ Facebook ပေါ်မှာတွေ့တဲ့သူများရဲ့ post တစ်ခုကိုကိုးကားပြီးတော့သူတွေ့ကြုံရတဲ့အဖြစ်အပျက်ကိုပြောလာတာဖြစ်ပါလေ။အဲသူကိုးကားထားတဲ့ Facebook post ကတော့ကျွန်မနာမည်တော့မပြောတော့ပါဘူးနော်။အဲ Facebook post မှာတော့ဒီနေ့ရန်ကုန်မှာ passport စာအုပ်လာလုပ်တဲ့ CDM ကျောင်းဆရာမတူ passport ရုံးမှာဖမ်းခံလိုက်ရတယ်။အရင်ကတည်းကမေးဖြစ်တယ် CDM တမလားလို့တဲ့။သူခင်ဗျာအလုံးလုံးချင်လုံးလို့ထင်ပါရဲ့မဟုတ်ဘူးလို့ပြောပြီးတော့လာတယ်တဲ့။ရုံးတဲလည်းရောက်ရောစစ်ဆေးပြီးတော့တခါလဲဖမ်းသွားတယ်။အရန်ကိုစိတ်မကောင်းဖြစ်နေရပါတယ်။ CDM တမားတွေ passport ရုံးမှာ passport လုံးလို့လုံးဝမရနိုင်ပါတဲ့။တခါတည်းဖမ်းပါတယ်။ရင်းထဲမှာဒီနေ့တကယ်ထိခိုက်ရပါတယ်။အဆင်ပြေပါစေညီမလေးရဲ့တဲ့။ဒါက Facebook ပေါ်မှာတင်ထားတဲ့ post တစ်ခုဖြစ်ပါတယ်။ passport ရုံးကသူပဲကိုယ်တိုင်ရေးသလားမြင်မြင်တွေ့ရတဲ့သူတယောက်ယောက်ရေးသလား။အဲ့ဒီ post ကိုကျမတို့စီကိုပို့လာတဲ့တော်ရရှင်ကတော့သူကြုံတွေ့နေရတဲ့အဖြစ်အပျက်အဲ့လိုအဖြစ်အပျက်မျိုးကိုရေးလာတာဖြစ်ပါတယ်
။အဲ့ဒါကတကယ်ပါကျွန်တော်တိတယ်ကတယောက်ဆိုရင်လေ passport လို့ဖို့ yes scan ထောက်ခံစာသွားယူတော့မှတ်ပုံတွေမှာအလုတ်ကင်ကတူနာပြူဖြစ်နေလို့ CDM ဆိုပြီးတော့ထောက်ခံစာလုံးမပြေပါဘူးသူကအစိုးရတူနာပြူမဟုတ်ဘူးပုဂ္ဂလိကဆေးရုံမှာလုတ်ခဲ့တာပါပြီးတော့အစိုးရတူနာပြူအကြောင်းတက္ကသိုလ်ဇင်းလည်းမဟုတ်ပါဘူးအပြင်တင်နှန်းတက်ပြီးတော့ပုဂ္ဂလိကမှာလုတ်ခဲ့တာပါဆိုတာကိုပြောပြတော့မှလုတ်ခဲ့တဲ့ဆေးရုံကထောက်ခံစာယူခိုင်းပြီးပြပေးမှထောက်ခံစာထုတ်ပေးတာပါ
ဒါကတော့ CDM လှုပ်ရှားမှုနဲ့ဒီဆရာနာရှင်ကိုတွန်းလှန်တဲ့ပြည်သူဝန်ထမ်းတွေကိုရားတဲ့ဘက်ကနေအရေးယူမှုတွေရှိနေပါတယ်ဆိုတော့ရေးလာတဲ့စာရီတွေကတစောင်းဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။နာမည်တော့မဖော်ပြစေလိုပါဘူး။ရန်ကုန်မြို့ကအခြေအနေတော်တော်ဆိုးနေလို့အခုလိုစာရေးပြီးတော့ရင်ဖွင့်လိုက်ရပါတယ်ဆိုပြီးတော့ကြောက်တော်မြို့နယ်ရခိုင်ပြည်ကရန်ကုန်ရောက်ចောင်းသားတူစာရေးလာပါတယ်ရှင်
။နာမည်တော့မဖော်စေခြင်းဘူးဗျာ။အခုရန်ကုန်မြို့ရဲ့အခြေအနေကတော်တော်ကိုဆိုးဝါးနေပါပြီ။ကိုယ်တိုင်ခံလာရမှုအသုံးမကျတဲ့အုပ်ချုပ်သူလူတန်းသားတွေကိုတော့မတိုင်ကြတော့ပါဘူး။တိုင်ရင်လည်းဘာမှကိုမထူးတဲ့အတွက်ကျွန်တော်လိုပဲဝိုင်းရေးအတွက်လှုပ်ရှားရုန်းကန်နေရတဲ့ပြည်သူလူထုကိုမှားကျင်တာပါ။ဒီနေ့အောင်မင်္ဂလာဝေးပြေးခွင့်မှာညီလေးတယောက်ကိုလိုက်ဖို့ပေးတာ။ပြန်တော့ YBS ကိုရက်ဆောင်နေတဲ့အချိန်မှာမာဖီးယားဂိုင်းဆန်ဆန်လူမိုက်တများအဖွဲ့ကကျွန်တော်ဖုန်းကိုအတင်းလူတာ။မပြီးတော့မျက်နာကိုတစ်ချက်ဗ ိုက်ကိုနှစ်ချက်ထိုးခံလိုက်ရတယ်ဗျာသူတို့ကအုပ်စုလိုက်ဆိုတော့ကိုကတော့တယောက်တည်းပါပြီးတော့အသက်၄50အရွယ်ဦးလေးစီကလည်းလူတယ်ဗျာနောက်ပြီးကောင်မလေးတယောက်စီကလည်းလူတယ်ဗျာအဲ့ဒီမှတ်တိုင်မှာပဲဇက်တိုက်လှုပ်သွားကြတာပါဘသူမှလည်းဝင်ပြောရဲကြဘူးဗျာဓာတ်ပုံမရိုက်ကြဘူးရိုက်တဲ့လူကိုလည်းပြန်ပြဿနာရှာပြီးတော့ရိုက်တော့တာပဲဒါကြောင့်အဖော်ရီမပါပဲမသွားကြပါနဲ့သွားမယ့်ကိစ္စတွေရှိနေသတိဝရိယတွေနဲ့ပဲသွားစီခြင်းပါလေဗျာပြည်သူလူထုဘဝလုံခြုံဖို့ကိုကိုကိုပဲသေချာသတိထားသွားကြဖို့ VOA ကတဆင့်ပြောပေးစီခြင်းနဲ့ဗျာ
ဒါကတော့ရန်ကုန်မှာတော့အခုလိုအခြေအနေတွေကြုံတွေ့နေရတာပါဆိုပြီးတော့ဒီရန်ကုန်ရောက်နေတဲ့ရခိုင်ကတော့ရှင်စာရေးပြတူကြုံရတဲ့အဖြစ်အပျက်တခုကိုပြောလာတာပါဒီတော့ရှင်ပြောလို့ပဲဆေးရည်ပြိပကနဲ့ကြုံတွေ့ပြီးတော့ဆဆရရခက်ခဲနေတဲ့အချိန်မှာအလုံးနဲ့သတိဝရိယရှိပြီးတော့သွားစီခြင်းပါရဲ့နော်ဖေကိုရေးလာတဲ့တော့ရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနေရက်ချင်ပါရဲ့နော်အလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းကနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဒီနေ့ရဲ့ကျင်းရှင်ွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာဘေးစာတွေကိုပြန်ကြားပေးပြီးမှာတော့အခုတော့သတင်းတွေကတုဒအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့စားနပ်ရိက္ခာပြဿနာရင်ဆိုင်နေရတဲ့နိုင်ငံအနေအကြောင်းကိုမှတ်ညွှန်ညွှန်လင်းတင်ဆက်ထားပါတယ်ခင
်ဗျာကမ္ဘာကရောဂါကြီးဖြစ်တဲ့ COVID-19 ရောဂါကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေတနည်းတခြားစိုးရင်ဝေရာဖြစ်လာတဲ့ဥရူယာကြီးပြောင်းလဲမှုတွေစတဲ့အချက်လက်တွေနဲ့ဆက်နွယ်ပြီးကမ္ဘာမှာစီးပွားရေးအကျပ်တဲကြုံလာရတာနဲ့အတူလူသားတွေတန်းနေချီပြီးဆင်းရဲမွဲတေမှုတွေနဲ့စားနပ်ရိက္ခာပြက်လက်မှုတွေကိုဒီနှစ်ပိုင်းတွေအတွင်းပိုပြီးကြုံတွေ့လာကြရပါတယ်။မရှိ2022ခုနှစ်ထဲမှာစားသောက်ကုန်စည်းနှုန်းတွေမြင့်မားလာပြီးကုန်စည်စီးဆင်းမှုတွေကလည်းရပ်တန့်သလောက်အထက်ခဲတွေဖြစ်နေတာမို့စားနပ်ရိက္ခာမလုံလောက်မှုတွေပိုပြီးများလာတယ်လို့စားနပ်ရိက္ခာဆိုင်ရာအဖွဲ့အစည်းကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွက်ကမ္ဘာစားနပ်ရိက္ခာအချက်အကျဉ်းနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာတော့ကမ္ဘာပေါ်ကလူသန်းပေါင်း155သန်းဟာအကြောင်းမျိုးမျိုးကြောင့်စားနပ်ရိက္ခာအချက်အကျဉ်းပြဿနာတွေကိုပြင်းပြင်းထန်ထန်ကြုံတွေ့နေရတယ်လို့ဆိုပါတယ်။ဒီအစီအစဉ်ခန်းစာထဲမှာစားနပ်ရိက္ခာအခက်အခဲတွေအပြင်းထန်ဆုံးကြုံတွေ့နေရတဲ့နိုင်ငံကတော့ဆိုမာလီယာနိုင်ငံဖြစ်တယ်လို့ဆိုပါတယ်။ဆိုမာလီယာနိုင်ငံလူဦးရေရဲ့60%ခန့်ကအာဟာရချို့တဲ့မှုတွေရှိနေပြီး
ခလီငယ်32ရာခိုင်နှုန်းလောက်ဟာအမြဲတမ်းစိုးရိမ်ထိတ်လန့်ခြောက်ခြားမှုတွေနဲ့နေထိုင်နေကြရတယ်လို့ဆိုပါတယ်။ဒီအဖြစ်တွေကဆယ်စုနှစ်တခုကျော်မိုးခေါင်ရေရှားမှုတွေနဲ့အနှစ်30ကျော်ကြာလာပြီဖြစ်တဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ပြည်တွင်းပဋိပက္ခတွေရဲ့ဆိုးကျိုးကြောင့်လို့သုံးသပ်ကြပါတယ်။ဒါကြောင့်လဲဆိုမာလီယာနိုင်ငံဟာလက်ရှိကမ္ဘာမှာအစအစာငတ်မို့ခေါင်းမမှုအရှိဆုံးနိုင်ငံတစ်ခုဖြစ်နေရပါတယ်။အစားအစာလုံလောက်မှုမရှိတဲ့ပြဿနာအကြီးမားဆုံးဒုတိယနိုင်ငံကတော့ယေမန်နိုင်ငံပါ။ယေမန်နိုင်ငံဟာပြည်ဝင်းစစ်ပြဿနာကြောင့်ကမ္ဘာမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျအတည်းအဆိုးဆုံးနိုင်ငံဖြစ်နေတာပါ။ဒီနိုင်ငံကလည်းဆိုမာလီယာနိုင်ငံလိုပဲနိုင်ငံလူဦးရေရဲ့တဝက်နီးပါးဟာအာရချိုတက်မှုတိုင်းတွေခံစားနေရပြီးအစာရေစာခေါင်းမမှုကိုရင်ဆိုင်နေကြရပါတယ်။ Central African Republic ကတော့ကမ္ဘာမှာတတိယအစားအစာလုံလောက်မှုမရှိတဲ့ပြဿနာကိုကြုံတွေ့နေရတဲ့နိုင်ငံဖြစ်ပါတယ်2012ခုနှစ်တည်းကစပြီးတိုင်းသားလူမျိုးစုအချင်းချင်းကြားအစမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေဖြစ်လာပြီးတဲ့နောက်အစားအစာစိုက်ပျိုးထုတ်လုပ်မှုတွေအပေါ်မှာထိခိုက်လာတာကြောင့်လူဦးရေရဲ့63ရာခိုင်နှုန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေလိုအပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်အစားအစာမလုံလောက်မှုနဲ့ငတ်မှုမှုတွေကြောင့်ကလေးငယ်17ရာခိုင်နှုန်းကျော်ဟာအသက်5နှစ်မပြည့်နေမှာပဲသေဆုံးနေကြရပါတယ်နောက်ထပ်ငန်းမို့ခေါင်းမမှုအများဆုံးကြုံရတဲ့နိုင်ငံတစ်ခုကတော့ချက်နိုင်ငံဖြစ်ပါတယ်။2020ခုနှစ်တုန်းကတော့ချက်နိုင်ငံဟာကမ္ဘာမှာငန်းမို့ခေါင်းမမှုအများဆုံးဖြစ်ခဲ့တဲ့နိုင်ငံမှာဥရုယာပြည်ပြင်းထန်မှုတွေနဲ့ပြည်ရင်းမငြိမ်းချမ်းမှုတွေကြောင့်လူဦးရေရဲ့35ရာခိုင်နှုန်းကျော်ဟာအဟာရပြတ်လတ်မှုတွေကြုံရဆဲဖြစ်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကလည်းအစားအစာလုံလောက်မှုရှိတဲ့ထိပ်ဆုံး၅နိုင်ငံမှာပါဝင်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်ကျဲတွေနဲ့ရှုပ်ထွေးမှုအများဆုံးလို့သုံးသပ်ပြောဆိုခံရတဲ့အဲ့ဒီနိုင်ငံမှာလည်းအနည်းဆုံးလူ73သန်းလောက်ဟာအစားအစာလုံလောက်မှုမရှိတာတွေကြုံတွေ့နေကြရတာပါ။ဒီနိုင်ငံတွေအပြင်မာဒဂတ်စကာ၊လိုင်ဘေးရီးယား၊ဟေတီ၊တီမောနဲ့ဆီယားရာလီယွန်နိုင်ငံတွေကလည်းကမ္ဘာမှာအစားအစာလုံလောက်မှုမရှိတဲ့ပြဿနာနဲ့အများဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်ကြပါရဲ့ရှင်
။မန်ညိုလွင်နဲ့မန်ညိုလွင်ရဲ့ဒီသတင်းတွေတဲကသုတအစီအစဉ်ဖြစ်ပါတယ်နော်။ VOA ရဲ့အပတ်စဉ်ကဏ္ဍတွေကိုဗီဒီယိုဖိုင်နေတဲ့အတူ VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်မှာတော့UK နိုင်ငံနဲ့ပြင်သစ်နိုင်ငံတွေကတီထင်ဆန်းသင့်မှုတွေအကြောင်းကိုကိုငိမ့်ကြနဲ့မှတ်ခင်ပြုတွေ့ပြောပြမှာဖြစ်ပါတယ်ဗျာ
။အစားအစာတွေရဲ့အရာတာကိုမြင်းဆန်းနိုင်မဲ့ဆက်ရုပ်တမျိုးကို UK နိုင်ငံမှာတီထင်နေပါတယ်။မိဖို့ဆောင်ထဲမှာဆက်ရုပ်တွေကိုပိုးပြီးသုံးလာနိုင်ပေမဲ့လည်းအရာတာမြင်းဆန်းတဲ့နေရာမှာတော့လူကိုအားကိုးနေရတာပါ။ကြာကိုပြောင်းလဲဖို့အတွက် Cambridge တက္ကသိုလ်ကအင်ဂျင်နီယာတွေကချက်ရင်းနဲ့အရသာမီးစမ်းနိုင်တဲ့ဆက်ရုပ်တမျိုးကိုဥဆောင်တီထွင်နေပါတယ်။လက်ရှိကိန်းဘရစ်တက္ကသိုလ်ကတိတ်တန့်စတတ်ခံမှာတော့ကျက်ဥမွေကျော်နဲ့ခရမ်းကျင်လီကိုစမ်းကြော်နေပြီးအဲ့ဒီကအမြန်ချက်ကိုဆက်ရုပ်ရဲ့အာယုံခံကိရိယာကဘလောက်သိရှိနိုင်တယ်လဲဆိုတာကိုစမ်းသပ်နေပါတယ်။ဆက်ရုပ်လက်တံထိတ်ကအရသာခံတဲ့အတန်လေးနဲ့ကျက်ဥမွေကျော်ရဲ့နေရာအနှံ့ကိုထောက်ကြည့်စမ်းသပ်ပြီးတော့ဘတ်စုံနဲ့အရသာမြေပုံကိုကွန်ပျူတာထဲမှာဖန်တီးချပါတယ်။ဝါစားတဲ့အခါမှာလေပြောင်းလဲသွားတဲ့အရာဒါမျိုးမျိုးကိုတည်နိုင်ဖို့အစားအစာကိုအဆင့်အမျိုးမျိုးနဲ့ကျိတ်လိုက်ပြီးတော့အဆင့်တိုင်းရဲ့အရာဒါပြောင်းလဲမှုကိုတည်နိုင်ဖို့တိုင်ကြပါလေဒီဆက်ရုပ်ဟာအငံတက်တာမကအစားအစာရဲ့ရေတက်ပါဝင်မှုဘလောက်တသမတ်တည်းရှိတယ်လဲဆိုတာကိုလည်းတိုင်ကြပါလေဒီဆက်ရုပ်အောင်မြင်ရင်တော့လူသားတွေနှစ်သက်မဲ့အရာဒါမျိုးရှိတဲ့အစားအစာတွေကိုချင်းချက်ကောင်းတဲ့ဆက်ရုပ်ကချက်ပြုတ်ပေးနိုင်မှာပါရှင်
ဟဲရီပေါ်တာဇာလန်းနဲ့ကကွိတ်တစ်ကစားနီးကိုတကယ်အားကစားနီးတစ်မျိုးဖြစ်လာဖို့ပြင်သစ်နိုင်ငံမှာကြိုးပမ်းနေပါတယ်။နိုင်ငံပေါင်း40နီးပါးမှာကစားနေပြီဖြစ်တဲ့ဒီကစားနီးဟာဟဲရီပေါ်တာဇာလန်းနဲ့ကဓာတ်ရိုက်ကူးယူထားတာဖြစ်ပြီးတော့တပြက်စီးပြန်တွေအစားဒုတ်ချောင်းတွေကိုပေါင်ကြားညှက်ထားရတာပါ။နောက်ပြီးတော့အဲ့ဒီဇာလန်းနဲ့ကဘောလုံးတွေအစားဗောလီဘောနဲ့တခြားဘောလုံးလေးတွေကိုသုံးပြီးလက်နဲ့ကင်ပေါက်ကစားရတယ်လို့မြေပေါ်မှာထောင်ထားတဲ့ဂိုးတိုင်အဝိုင်းထဲကိုလည်းဘောလုံးတွေကိုဝင်အောင်သွင်းရတာပါ။ဇလန်းနဲ့က Golden Snitch ဆိုတဲ့တောင်ပံနဲ့ရွှေဘောလုံးပြန်လေးနေရာမှာတော့ Tennis ဘောလုံးတစ်လုံးကိုခြေအိတ်ထဲမှာထည့်ထားပြီးတော့ရွှေအောင်အင်ကြီးဝတ်ထားတဲ့လူတစ်ယောက်ရဲ့ဘောင်းမီနောက်မှာချိန်ထားရတာပါ။တခြားကစားသူကအဲ့ဒီရွှေဘောလုံးကိုဒီလူရဲ့လက်ထဲကနေရအောင်လိုက်လို့ရတာပါ။ဒိုင်လူကြီး9ယောက်နဲ့အတူအကူ2ယောက်ကလည်း ကစားတဲ့နေရာမှာစီကန်းတွေကိုလိုက်နာမှုရှိမရှိတစ်ချိန်လုံးကြီးကြပ်နေတာပါ covid ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရတဲ့ဒီတိုင်ပွဲကိုအခုနှစ်မှပြန်ကျင်းပနိုင်တာပါခင်ဗျာ
မေဂန်ပြောင်းစီနယူးယောက်ပြည်နယ်မှာစစ်မကြီးတကောင်ကိုလူလိုမျိုးရှားအုပ်တွေကအကာအကွယ်ပေးမလားဆိုတာကိုနယူးယောက်ပြည်နယ်ရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်ဖို့ရှိပါတယ်ဟက်ပီးလို့နာမည်ပေးထားတဲ့စစ်မကြီးကို brown street ဆန်ယုံထဲကဘေးမဲ့ဥယျာဉ်ထဲလွတ်ပြေးဖို့တရိတ်ဆန်အခွင့်အရေးကျိုးပန်းတဲ့အဖွဲ့တွေလှုပ်ဆောင်နေတာပါဒီစစ်မကြီးဟက်ပီဟာအသက်52နှစ်အရွယ်အာရှဆင်မျိုးဖြစ်ပြီးတော့1989ခုနှစ်ကတည်းကဒီတရိတ်ဆန်ရုံကိုရောက်နေတာပါဒီစစ်မကြီးကိုမတရားဖမ်းဆီးထားတဲ့အတွက်အမေရိကန်မှာရှိတဲ့ဘေးနဲ့ဥယျာဉ်နှစ်ခုထဲကတစ်ခုကိုလွှတ်ပေးဖို့တရိတ်ဆန်အခွင့်အရေးအဖွဲ့တွေကလွန်ခဲ့တဲ့၄နှစ်လောက်ကတည်းကတရားရုံမှာရှောက်ထားခဲ့တာပါ Heavy Corpus လို့ခေါ်တဲ့တရားဥပဒေလုံခြုံမှာစစ်မကြီးအနေနဲ့ဒါမှမဟုတ်စစ်မကြီးအတွက်တရားရုံကသူဘာကြောင့်အဖမ်းခံထားရသလဲဆိုတာကိုတရားရုံးမှာရှောက်ထားခွင့်ရှိတယ်လို့တရိတ်ဆန်ခွင့်ရအဖွဲ့ကပြောပါရယ်။လူရဥပဒေမှာတစုံတရာဆိုတာကိုအတိတ်ပဲဖွင့်ဆိုတာမရှိတဲ့အတွက်လဲစင်မကြီးကိုတစုံတရာအဖြစ်အသိနဲ့ပြုတင်တယ်လို့ဒီအဖွဲ့ကပြောပါရယ်။စင်ရရကိုဘာသာထိန်းချုပ်နိုင်တဲ့အသိဉာဏ်ကိုပိုင်ဆိုင်ထားတယ်လို့2018ခုနှစ်ကရှောက်ထားတဲ့သူတို့အဖွဲ့ရဲ့ဥတိုက်လျှောက်လွှာထဲမှာရေးသားထားပါရယ်။ဘရောင်းစ်တရိတ်ဆန်ရုံကိုဦးစီးနေတဲ့တားရဲတရိတ်ဆန်ထိန်းသိမ်းရေးအသင်းကတော့ Happy စင်မကြီးကိုကောင်းကောင်းဆောက်ရှောက်ထားတာဖြစ်ပြီးဘေးမဲ့ဥယျာဉ်ထဲကိုလွတ်တာကစင်မကြီးအတွက်မကောင်းဘူးလို့ပြောပါတယ်။ Happy Corpus ဥပဒေအကာအကွယ်ကိုတရိတ်ဆန်တွေအထိပေးတာဟာဒီခွင့်ရေးချောင်းခံတဲ့လူတွေအတွက်သိသိမ့်စီတယ်လို့တရိတ်ဆန်ရုံညွှန်ကြားရေးမှူးကပြောပါတယ်။2020ဖေဖော်ဝါရီလတုန်းကနယူးယောက်တရားရုံတစ်ခုက Happy စင်မကြီးအတွက်ရှောက်ထားချက်ကိုဒီစင်မကြီးဟာအသိဉာဏ်ရှိပြီးလွတ်လပ်ခွင့်ရှိပေမဲ့လူမဟုတ်တဲ့အတွက်ဆိုပြီးပယ်ချခဲ့ပါတယ
်။ဒီလောက်ကကဘာတလားအထူးခြားဆန်းပြားသတင်းတွေကိုကိုငင်းညံ့နဲ့မခင်ဖြူတွေတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOE ရထုတ်လွှင့်ချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံကိုရောက်နေတဲ့ပိုလန်သမ္မတအန်ဒရီဒူဒါဟာတနင်္လာနေ့ကယူကရိန်းစစ်တော်မှာမင်ကွန်းပြောကြားခဲ့ပါတယ်၃လကြာနေပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်အဆုံးသတ်စေဖို့အတွက်ယူကရိန်းကသူ့နေမျိုးတချို့ပြည့်ရဖို့အကြံဖြူချက်တွေကိုသူကခါခါတီးတီးညှင်းပယ်လိုက်တာပါယူကရိန်းနေနဲ့ရုရှားသမ္မတပူတင်တောင်းဆိုတာတွေကိုပေးဖို့တင်တယ်လို့စိုးရိမ်ပြီးပြောနေကြပေမဲ့ယူကရိန်းရဲ့အနာဂတ်နဲ့ပတ်သက်ပြီးယူကရိန်းတွေကပဲဆုံးဖြတ်ခွင့်ရှိတယ်လို့ပိုလန်သမ္မတကပြောပါတယ်စနေဂေါသမ္မတမက်ကီဆောဟာသူဟာအာဖရိကသမဂ္ဂ AU ကိုစားအလက်ကျဥက္ကဋ္ဌအနေနဲ့ရုရှားနဲ့ယူကရိန်းကိုမကြခင်မှာပဲတွေ့ရောက်မှာဖြစ်ပါတယ်။မူလကမေ18ရက်မှာတွေ့ဖို့စီစဉ်ထားပေမဲ့အဆင်မပြေလို့မတော်ဖြစ်သေးဘူးလို့စင်နီဂေါကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့ဒါကာကပူးတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။အာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ကြာတွေ့ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာဂျပန်နိုင်ငံကိုရောက်သွားပါပြီ။တိုကျိုမြို့လမ်းမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေကဒီခီးစဉ်ဟာအာရှပစိဖိတ်ဒေသငြိမ်းချမ်းရေးကိုအနှောက်အယှက်အချက်ဖြစ်စေတယ်လို့ပြောပြီးကန့်ကွက်နေကြပါတယ်။သမ္မတဘိုင်ဒန်ဟာအင်ကာနေ့မှာကော့အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတောင်းလိုက်နိုင်မှုအတွက်အဓိကရည်ရွယ်ထားတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာ။အတန်မန်းဆိုင်ရာရုပ်တန်မန်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနတ်အဗ်ဒယ်ရာမန်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်။ VOA ရဲ့တင်းလာနေမနေ့ခင်းအစီအစဉ်တွေကိုလိုင်းတူမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး VND ရဲ့ကင်ဝေးပြီးသောကကင်းကြီးနဲ့နေ့တစ်နေ့ဖြစ်နိုင်ရပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.